ဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံရှိမှာဘန်ကောက်မြို့မှာရှိနေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကဆန္ဒပြခဲ့ကြတာပါအလုပ်လုပ်ခွင့်တက်တန်းတိုးပေးရေးနဲ့နှစ်နိုင်ငံသဘောတူစာချုပ် MOU အရလာရောက်အလုပ်လုပ်နေကြတဲ့အလုပ်သမားတွေရဲ့အရေးကိစ္စတွေကိုလစ်လျူရှုထားတယ်လို့အလုပ်သမားတွေဘက်ကယူဆတဲ့အတွက်အခုလိုဆန္ဒပြပြီးပြဿနာတွေကိုပြေလည်အောင်ဖြေရှင်းပေးဖို့တောင်းဆိုခဲ့ကြပါတယ်အပြည့်စုံကိုဆက်သွယ်ဆောင်ရွက်ထားတဲ့ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
အပီပီဆိုင်ရာရွှေပြောင်းသွားလာသူများနှင့်မှာတိမ့်နဲ့ချီရှိတဲ့ဗီဇာတက်တန်းကုန်ဆုံးတော့မဲ့မြန်မာရွှေပြောင်းလူသမားအရေးကိစ္စတွေကိုနှစ်နိုင်ငံအစိုးရတွေကလက်ယူရှုထားတယ်ဆိုပြီးဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံရှင်မှာဆန္ဒပြခဲ့ကြတာပါအလုပ်လုပ်ခွင့်ဗီဇာ၄နှစ်ပြည့်ပြီးတဲ့သူတွေ၆နှစ်ပြည့်ပြီးတဲ့သူတွေဟာတောင်းကနန်းလောက်ရှိနေပြီးအလုပ်လုပ်ခွင့်ဗီဇာတက်တန်းထပ်မံတိုးလို့မရတဲ့အတွက်တရားမဝင်အလုပ်သမားဘဝကိုကြောက်ရွံ့နေရတယ်လို့လည်းစနားပြဝဲမှာပါဝင်ခဲ့တဲ့အလုပ်သမားရဲ့တက်ကြွလှုပ်ရှားသူတူကဆိုပါတယ
်။ဒီဗီဇာတက်တန်း6နှစ်ပြည့်သွားပြီ။ဒါပေမဲ့အစိုးရအနေနဲ့တိကျတဲ့အချိန်ပလန်ချမှတ်ပေးနိုင်တဲ့ခါကျတော့အလုပ်သမားတွေကဘယ်လိုအားကိုးပြီးတော့ဘယ်လိုနေလို့နေထိုင်မှာမလဲ။အဲဒီမှာတချို့ဆိုဗီဇာတွေကသေးကုန်ပြီ။အဲဒီခါကျတော့တရားဝင်အလုပ်သမားဘဝနေပြီးတော့တရားမဝင်အလုပ်သမားဘဝကိုရောက်ကုန်တယ်။အဲလက်ရှိမှာတော့တောင်းကနန်းရှိသွားပြီ။တောင်းကနန်းဆိုတာ1,000-2,000ပေါ့4,000-6,000ကိုရှိသွားပြီ။အဲ့ဒီကိစ္စကိုဖြေရှင်းပေးဖို့ရယ်ပြကြတဲ့အဖြေခုကျင်ညာမင်းထုတ်ပေးလို့ရယ် MOU နဲ့အလုပ်သမားတွေတွင်းလာတဲ့ဒီရှိရအဲ့ဒီ MOU အလုပ်သမားတွေရဲ့ဒီပေါ်ရောက်တဲ့ကြောက်တော့အလုပ်တွေမပေးနိုင်ရယ်ပြဿနာတွေဖြစ်ကြအဲ့ဒီပြဿနာတွေကိုညီမလုပ်သမားဝန်ကြီးဌာနနေရောဖြေရှင်းမပေးနိုင်ဘာမှသူတို့ဘက်ကနေရောတုံ့ပြန်လာတာမရှိရယ်ဟိုဆန္ဒပြတောင်းဆိုတာဆက
်6နှစ်တက်တန်းကုန်ဆုံးသွားလို့တရားမဝင်အလုပ်သမားဘဝကိုရောက်ရှိခဲ့ရပုံကိုလည်းဆန္ဒပြခဲ့တဲ့ညီမလုပ်သမားတို့ကပြောပြပါတယ်
တော်ဒီမှာ6နှစ်ကုန်တဲ့လူတွေပေါ့နော်။အင်းမြစ်ကြသမားလေးပေါ့။ဆုံးမှာဒါအစီအစဉ်မှအတိအကျမသိရဘူး။ဥပမာဆိုတော့ဗျာကျွန်တော်တို့အခုလောက်တဲ့ဟာတွေရှင်းထားတဲ့ဟာတွေက Facebook ကိုတာမန် Facebook ပြန်ချိန်ယူရမယ်။တိုင်ရောမှမတင်ထားတယ်။ဘယ်တော့ကြမယ်ဆိုတာလည်းမသိရဘူး။ကြပြီးသားစာအုပ်တွေကလည်းဒီစာအုပ်ကိုပြန်တော်ပြီးမယ်ဆိုတာလည်းမသိရဘူး။တက်တန်းတည်သွားတဲ့အခါကျတော့ကျွန်တော်တို့အလုံးငန်းအစ်စ်တွေရှာဖွေတဲ့အခါကျတော့ဆက်ဆဲသွားမယ်။နောက်တော်ရည်လာကြီးနေထိုင်ရည်လုံလုံကြီးပါမှမရှိတော့ဘူးလေ
ဒီလိုတက်တန်းကိုဆက်ပြီးတော့မတိုးပြီးတော့တဲ့အတွက်နောက်ထပ်သိမ့်နဲ့ချီရှိတဲ့မြန်မာလူသမားတွေဟာတရားမဝင်နေထိုင်သူတွေအဖြစ်ကိုရောက်ရှိတော့မှာဖြစ်ကြောင်းထိုင်းနိုင်ငံအခြေစိုက်ရွှေပြောင်းလူသမားများအခွင့်အရေးကွန်ရက်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိမှာတော့ယာယီနိုင်ငံကူးလက်မှတ်ဗီဇာလုတ်ခဲ့ကြတဲ့မြန်မာရွှေပြောင်းလူသမားဒီကသမား9တန်းကျော်ရှိနေပြီးအဲ့ဒီလူတွေဟာအစိုးရသတ်မှတ်ထားတဲ့ဈေးနှုန်းနဲ့လုဆောင်ရတာမဟုတ်ပဲနှစ်ဖက်အစိုးရဝန်ထမ်းတွေနဲ့ချိတ်ဆက်ထားတဲ့ပွဲစားကုမ္ပဏီတွေနဲ့လုဆောင်ရတဲ့အတွက်တဦးကိုကုန်ကျစရိတ်ဘတ်ငွေ 9,000 ကျော်ကနေ 9,000 လောက်ထိကုန်ကျနေတယ်ဆိုပြီးတော့လဲရွှေပြောင်းလို့သမားကြီးလုဆောင်နေသူတွေကပြောပါတယ်ဒါအပြင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုပ်သမားတွေဟာလည်းပွဲစားကုမ္ပဏီတွေနဲ့ပဲချိတ်ဆက်ပြီးလာရတယ်လို့ငွေကြေးအကုန်ကျခံပြီးမှအလုပ်မရတာစာချုပ်ပါအတိုင်းဆောင်ရွက်ပေးခြင်းမရှိတာအလုပ်အဆင်မပြေတာတွေကြောင့်နေရရင်းကိုအတင်းကျပ်ပြန်ပို့ခံရမှုတွေလည်းကြုံနေရတယ်ဆိုပြီးအလုပ်သမားရဲ့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်ရှင်